ဒီနှစ်တင်သွင်းတဲ့ဥပဒေကြမ်းဟာ 2014-2015 ခုနှစ်အတွင်းပြောင်စုအစိုးရသုံးစွဲမဲ့အသုံးစရိတ်တွေနဲ့တိုင်းဒေသကြီးပြည်နယ်တွေကိုအသုံးစရိတ်ဘလောက်ခွဲဝေပေးမယ်ဆိုတာတွေကိုရင်းဆွဲထားတဲ့ဥပဒေကြမ်းဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းထဲမှာအစိုးရဝန်ထမ်းတွေရဲ့လစာကိုခေတ်ကာလနဲ့လျော်ညီအောင်တန်2000တိုးမြှင့်ပေးဖို့ပင်စင်လစာနဲ့စုကြေးတွေကိုလည်းအချို့ကျတိုးမြှင့်ပေးဖို့ရထားကြောင်းဥပဒေကြမ်းတင်သွင်းတဲ့ဗန္ဓာယီဝင်ကြီးဌာနပြောင်စုဝင်ကြီးဦးဝင်းရှင်ကဒီနေ့ပြောင်စုလွှတ်တော်အစည်းအဝေးမှာပြောပါတယ်
။နိုင်ငံတော်အစိုးရအနေနဲ့နိုင်ငံတော်ရဲ့ GDP တိုးတက်မှုအခြေအနေ၊ပြည်ပတည်ငြိမ်မှုနဲ့ဖွံ့ဖြိုးတိုးတက်မှုအလားအလာ၊ဝေဖောက်မှုမှုအခြေအနေ၊နိုင်ငံတော်ရဲ့ရငွေသုံးငွေရရှိမှုနဲ့သုံးစွဲမှုအနေထား၊ဖြစ်ပေါ်လာနေတဲ့အကျိုးသက်ရောက်မှုတွေကိုချင့်ချိန်ပြီးတော့နိုင်ငံတော်ရဲ့တာဝန်ကိုထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းများရဲ့လစာနှုန်းနှမ်းများကိုခေတ်ကာလနဲ့ကျော်ညီစွာတိုးမြှင့်ပေးရန်ရည်ရွယ်ထားတဲ့အတိုင်းယခု 2014-2015 ဗန္ဓာယီနှစ်မှာလည်း 2014 ဧပြီလနေ့မှာစပြီးနိုင်ငံဝန်ထမ်းများရဲ့လစာနှုန်းများကိုကျပ်2000စီတိုးမြှင့်ပေးရန်နဲ့ပင်စင်လစာနဲ့စုကြေးတွေကိုအချို့ကျတိုးမြှင့်ပေးရန်ထည့်သွင်းရတာပါကြောင်းပြပြပါလေ
လက်ရှိအစိုးရလက်ထက်မှာအစိုးရဝန်ထမ်းတွေကိုထောက်ပံ့စီအနေနဲ့လစဉ်ငွေကျပ် 2,000 တကြိမ်၊ကျပ် 3,000 တကြိမ်တိုးပေးခဲ့ပြီးဒီနှစ်မှာတော့လစာငွေအဖြစ်ငွေကျပ် 2,000 တိုးမြှင့်ပေးမှာဖြစ်ပါတယ်။အစိုးရဝန်ထမ်းတွေကိုလစာတိုးပေးတာကိုသဘောတူပေမဲ့တစ်ချိန်တည်းမှာပဲအခြေခံစားသောက်ကုန်ဈေးနှုန်းတွေတက်လာမှာကိုစိုးရိမ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကလစာငွေတိုးပေးတာနဲ့အတူကုန်ဈေးနှုန်းမတက်အောင်ငွေကြေးမဖောင်းပွားအောင်အစိုးရကစီစဉ်ထားတဲ့လို့ပြောပါတယ်ရှင်
။ဝန်ထမ်းတွေဆိုတော့အခုမြင့်မားနေတဲ့ကုန်ဈေးနှုန်းနဲ့သူတို့ဘဝရတည်ရတာမလွယ်ဘူး။အော်လောဆယ်2000တိုးရင်လည်း2000တိုးတဲ့ပုံမှာတော့ဝန်ထမ်းတွေရဲ့သက်သာမှုအဲ့ဒီဟာကိုအတိမပြုပြီးတော့ဒီချိန်ထဲမှာသူတို့တိုးတာကဝင်1000နဲ့လိုက်ရောကြီးတွေရှိအောင်ငွေကြေးဖောင်းပွားမှုတွေမဖြစ်ဘူး။ကုန်ဈေးနှုန်းတွေကြီးမလာဘူး။ထူးထူးဖြင့်အခြေခံစားသောက်ကူဖြစ်တဲ့စာစီစာကရုပ်ချက်တော်စီအဲ့ရမျိုးတွေကအဓိကကုန်စင်းလို့မမြင်လို့အဲဒါကြောင့်ဘလို့ဖြစ်ဖြစ်နိုင်ငံတော်ကတော့အခု2000ပေးတဲ့လစာ3မြင့်ပေးတဲ့ဟာမျိုးကိုစော်ရဲတာနဲ့တပြိုင်တည်းကုန်စင်းလို့မကြည့်ငွေကြီးမဖောက်ပွားရေးစီမံတွေကလိုက်လာမယ်ဆိုရင်တော့ဒီ2000နဲ့ပတ်သက်ပြီးခံစားမှုကအဓိပ္ပာယ်ရှိတာပါ
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကလျှက်စစ်မီတာကတိုးကောက်မဲ့ကိစ္စတွေလည်းရှိနေတော့နိုင်ငံတော်သမ္မတကလစာတိုးပေးလဲဝန်ထမ်းတွေအနေနဲ့မခံစားရဘူးလို့ယူဆကြအောင်အခုလိုပြောပါတယ
်ဝန်ထမ်းတွေကိုလစာငွေတိုးပေးတယ်ဆိုတဲ့ဟာမှာတော့ကျမတို့အနေနဲ့ရစွာကြိုးစားပါတယ်ဒါပေမဲ့စိတ်မကောင်းစရာကတော့ဒီနေ့ဆိုလို့ရှိရင်တစေကောင်းပုံတိုးမြင့်မဲ့ကိစ္စမျိုးတွေပြီးခဲ့တဲ့ရက်ပိုင်းတွေကလျှက်စစ်မီတာကတိုးမြင့်ကောက်ခံမှုကိစ္စတွေခွန်ခါတွေတိုးမြင့်ပြီးကောက်ခံမယ်ဆိုတဲ့အခါကျတော့ခွန်ခါတွေတစ်ဖက်ကလည်းတိုးမြင့်လာတယ်တစ်ဖက်ကလည်းလစာငွေတိုးလာမယ်ဆိုရင်တော့ကျမရဲ့ထင်မြင်ချက်ကလေးကတော့ပြည်သူတွေကနိုင်ငံတော်အစိုးရကပေးကားပေးဤမရဆိုတဲ့အမျိုးကိုကျမအနေနဲ့ထင်မြင်ပြီးပါတယ
်အစိုးရဌာနတော်တော်များများမှာလက်စားမှုတွေရှိနေတာဟာလစာငွေမလုံလောက်လို့ဆိုတဲ့ဝေဖန်မှုတွေလည်းရှိတာကြောင့်ဝန်ထမ်းတွေကိုလစာတိုးပေးတာဟာလက်ပေးလက်ယူမှုတွေပပြအောင်ဖြည့်ရှင်းတဲ့နည်းတစ်နည်းလားဆိုတာကိုလည်းထည့်သွင်းစဉ်းစားကြပါတယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကအစိုးရဝန်ထမ်းတွေကိုလစာတိုးပေးုံနဲ့လက်ပေးလက်ယူမှုတွေပပြမသွားနိုင်ကြောင်းသူ့အမြင်ကိုအခုလိုပြောပါတယ
်လက်ပေးလက်ယူအကျင့်ဖြစ်နေအကျင့်ဖြစ်နေပြီးယဉ်ကျေးမှုလို့ဖြစ်နေပြီးသူတို့အတိုင်းဝိုင်းထဲမှာအဲ့တော့ဒါဟိုတိုက်ဖြတ်မှာကတရားဥပဒေနဲ့တိုက်ဖြတ်မှာရမယ်တစ်ဖက်ကလက်ကလည်းတိုးပေးရမယ်တစ်ဖက်ကဥပဒေနဲ့လည်းကန်ရမယ
်ဒီနေ့တင်သွင်းတဲ့ဥပဒေကြောင်းကိုပြောင်စုလွှတ်တော်မှာထပ်မံဆွေးနွေးရအောင်မှာဖြစ်ပြီးဥပဒေအဖြစ်တည်ပြုလိုက်ရင်လာမယ့်ဧပြီလကုန်ကစပြီးအစိုးရဝန်ထမ်းတွေလစာငွေကျပ် 2,000 စီတိုးမြှင့်ရရှိမှာဖြစ်ပါတယ်ရှင်